ငါချင်းဆန္ဒထောက်ထားမှုအကူအညီတွေပေးနိုင်ရေးယာယီခိတ္တရပ်ထားဖို့အလက်ကျဥက္ကဋ္ဌဂျပန်နိုင်ငံကဥဆောင်တဲ့စီးပွားရေးအင်အားကြီး9နိုင်ငံ G7 အဖွဲ့ဝင်နိုင်ငံကြီးဝန်ကြီးတွေကဗုဒ္ဓဟူးနေ့ကတောင်းဆိုနေချိန်မှာပဲဂါဇာကမ်းမြောင်ဒေသမှာလုံးဝအပြစ်ခတ်ရစေးတောင်းဆိုနေတဲ့ဂျပန်ခြေဆိုင်လူအခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ငြိမ်းချမ်းရေးလက်အမည်ရှိတဲ့သင်္ဘောကအီဂျစ်နိုင်ငံစိတ်ကန်ဆိုက်ကိုဗုဒ္ဓဟူးနေ့ကစိုက်ကပ်လာပါတယ်အလျား68ပေရှေလျာပေတန်ကျိ9,000ရှိတဲ့ဒီငင်းငယ်သင်မောကြီးရဲ့ဘေးဘက်မှာဂါဇာမှာတပ်ဖြတ်နေတာတွေရက်ဆိုတဲ့စာတမ်းကိုချိတ်ဆွဲထားတာတွေ့ရပါတယ်။ဒီအစိုးရမဟုတ်တဲ့အဖွဲ့ဟာငင်းငယ်သတင်းစကားတွေကဘာအနှံ့ပြန့်နေရေးနိုင်ငံတကာကိုအပျော်စီးသင်မောနဲ့လှည့်လည်သွားလာလေးရှိတဲ့အဖွဲ့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့ငင်းငယ်သင်မောကြီးကနှစ်40သမိုင်းကြောင်းရှိပါတယ်။ဂါဇာမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေကိုလက်မခံနိုင်လို့ဂါဇာကမ်းမြောင်မှာဖြစ်နေတာတွေကိုရက်တန့်စေချင်ပါတယ်။ဒါကိုလှစ်လျူမရှိနိုင်တော့လို့နိုင်ငံတကာအတိုင်းဝိုင်းကိုကဘာကိုသိစေချင်လို့ကျွန်တော်တို့ရဲ့အတန်တွေကိုမြင့်တင်ဖို့လိုပါတယ်လို့အဖွဲ့ရဲ့အမှုဆောင်ကော်မတီယာတကိခိယာမာဆူမီကိုကပြောပါတယ်ဒီငင်းငယ်ရေးတမောပေါ်မှာအရှနိုင်ငံသားအဖွဲ့ဝင်1800ပါဝင်ပြီးဩဂတ်လတည်းကကဘာတဝဲနိုင်ငံပေါင်း20ကစိတ်ကန်း24ခုကိုတွားရောက်လဲပတ်နေတာဖြစ်ပြီးကဘာငင်းငယ်ရေးကိုမြင့်တင်ဖို့နဲ့ယဉ်ကျေးမှုဖလှယ်ရေးအစီအစဉ်တွေပါဝင်ပါတယ်